အခုဆက်ပြီးဆွေရကအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကဘာတလွားလူပေါင်းတသန်းခွဲကျော်သေဆုံးရပြီဖြစ်တဲ့ COVID-19 ရောဂါအတွက် American ဆေးကုမ္ပဏီတွေရဲ့အလားအလာကောင်းတဲ့ကာကွယ်ဆေးတွေစိတ်ချမှုအတိုင်းအတာနဲ့ပတ်သက်ပြီးအမှုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြေကိုနေနဲ့ပြန်ကြည့်ပေးပါမယ်။မင်္ဂလာပါမခင်ဇာဝင်းကြီ
းမင်္ဂလာရှင်ဒီ
ကိုဗစ် -19 အတွက်ကာကွယ်ဆေးပေါ်နေပါပြီဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးဖို့အစိုးရတွေကလုပ်နေကြပါပြီဆိုတော့ဒီကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အမှုဇီဝဗေဒပညာရှင်တွေဒီလေ့လာနေတာပေါ့နော်စိတ်ချမှုရှိမရှိနော်အတိုင်းအတာကဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ်
ဟုတ်ကဲ့ပါအခုဒီစိတ်ချရတယ်ဆိုတဲ့ဟာကတော့အခုအမေရိကရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီဇင်မှာတဲမှာအခြေအနေဘယ်လိုလဲဆိုတာသိရမယ်ပေါ့နော်ဒါမှမဟုတ်သူတို့စီကပွင့်လင်းမြင်သာမှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာအဲသူတို့ရဲ့ data မှာဆိုလို့ရှိရင်အခုက 95% ခန့်လုံး efficacy စိတ်အာနိသင်ပြရတယ်ဆိုတော့စိတ်အာနိသင်ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်တဲ့အခုကတော့ 94.1% ခန့်လုံးကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အာနိသင်ကတော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးတော့ဆိုးကျိုးလည်းမရပဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြွားနိုင်ပါတယ်ရှင်
ဟုတ်ဆိုတော့ဒီစိတ်ချရတဲ့ကာကွယ်ဆေးအတွက်ကိုเนาะအများသိထားတာဒီကာကွယ်ဆေးတစ်ခုကနှစ်နဲ့ချီပြီးတော့သူတို့ဆန်းတက်ကြတယ်လို့သိပါတယ်အခုဒီဥစ္စာတစ်နှစ်တောင်မပြည့်သေးဘူးပေါ့เนาะဒီနှစ်အတွင်းမှာပဲဒီကာကွယ်ဆေးရလာတယ်ဆိုတော့အဲဒီကာကွယ်ဆေးပေါ့เนาะဘာကြောင့်ဒီလိုမျိုးစိတ်ချရတဲ့သူအာမခံပြီးသူတို့ရဲပြောနိုင်တာလဲဒီကာကွယ်ဆေးရဲ့เนาะသူတို့အလုပ်လုပ်ပုံနည်းနည်းရှင်းပြပေးပါဟု
တ်ကဲ့ပါဒါဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကပမယိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကတော့ Andy ပြောသလိုပဲသူကနှစ်နဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့အတွက်အစင်ပေါင်းများစွာလောက်ရတယ်တတဝါအစင်မှာဆန်းရတယ်တတဝါရှိအစင်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစင်စင်ရင်သူကနှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါစီစနစ်တွေမှာစားတတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့သူက cell တော့အရင်သွင်းရတယ် cell တော့မှသူအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျွန်တော်က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ -80 ရေခဲတက်တာတွေမှာကျွန်တော်တို့သိမ်းထားရတယ်ပြီးသွားတော့မှတက်တော့မှစနစ်မှာပြန်ဆန်းရတယ်ဈေးအဲ့တော့မှဈေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအဲ့အခြေခံအဲ့အစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာသူကဒီကနေပြီးတော့တက်တော့မှစနစ်ဆောင်းနဲ့ဆန်းတဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ် virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအစင်းနေမာ virus isolate လုပ်ခဲ့တဲ့ virus ကရောဒီ lotion နဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်မလိုတော့ဖြစ်သွားတဲ့ခါကျဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တစ်ခုကိုယူလိုက်တယ်ယူပြီးတော့တတ်တော်မှာစနစ်မှာတမ်းပြီးစမ်းလိုက်စမ်းလိုက်တဲ့ခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘယ်လောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်သူတို့ပြည်ကသူတို့ကဒီမျိုးဗီဇာကိုသူတို့ကအင်တာနက်ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇာ data ပေါ့နော် genetic sequence မျိုးဗီဇာတွေ virus ရဲ့မျိုးဗီဇာ data ကိုအင်တာနက်ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ကြံပေးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆောင်နေဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါပြင်ဒါလုံးဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့ plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပ်ပိုင်းအတွင်းမှာသူတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရပါတယ် phase 1ဆိုလူနဲ့စမ်းသပ်ဖို့လူနဲ့စမ်းသပ်မဲ့စနစ်ကိုစဖို့အဆင့်တစ်စမ်းသပ်ဖို့ဆိုတော့ဆယ်ကနန်းနဲ့စမ်းသပ်ဖို့အတွက် လုံလောက်တဲ့ data ရပါတယ်အဲ့ဒီကနေပြီးတော့လပိုင်းအတွင်းမှာတို့က phase 3ဆိုတာလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ် July 28ရက်နေ့မှာ phase 3စပြီးတော့ July ဆိုတော့ August September October လောက်မှာတို့ကစပြီးတော့သိနေပြီဒါဘလို့အခြေအနေရှိလဲဆိုတော့ပြောလို့ရနေပြီ November မှာတို့သေချာသိကြတဲ့အခြေအနေဘလောက်ရခိုင်နှုန်းဆိုတဲ့ဟာတွေမှာတို့စပြီးတော့ထုတ်လာတယ် November တတိယပတ်မှာတို့ Moderna ဆိုရင် 94.1 ရခိုင်နှုန်းကာကွယ်ပေးတယ်အာတရားရခိုင်နှုန်းကတရားရခိုင်နှုန်းတော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်ကိုမရောက်ပါဘူးဒါတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့တို့ဘက်ကျင်းညာနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့အခါကျတော့တို့ကနေပြီးတော့ FDA ကိုတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ရောက်သွားပါတယ်အဲ့လိုမျို
းဆိုတော့အခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီ phase 3လဲစမ်းသပ်ပြီစိတ်ချပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြန့်တဲ့အခါမှာဒီအပူချိန်ကမြင့်လို့မရဘူးအရန်အေးမှဖြစ်တယ်ဆိုရဲအခြေအနေရှိနေဆိုတော့ဒီဟာမြန်မာနိုင်ငံလိုမျိုးနိုင်ငံလို့ပေါ့နော်အဲအပူပိုင်းနိုင်ငံတွေကိုဒီဆေးတွေပို့မယ်ဆိုလို့ရှင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါ
အဲကျွန်တော်တို့ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်နဲ့ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသို့ရဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့သူဒီ RNA ဒီမျိုးဗီဇာလေးကမျိုးဗီဇာအပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူကဟို degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲ၄ degree ရဲ့ up ပေါ့နော်၄ degree ရဲ့ out မှာထားတယ်ဒါပေမဲ့ဟိုဥပမာတခြား company ဆို Johnson & Johnson တို့ဆိုလို့ရှင်သူက၄ degree မှာထားတဲ့အတွက်ကြောင့်သူတို့က၄ degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူတို့ကစလုပ်ကလေးဟောသူက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားရမယ်ဆိုတယ် minus 20 degree Celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှင်သူတို့လှုပ်ဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားတို့ရမယ်အခြေအနေဒီ minus 80မှာထားအောင်ဒါပေမဲ့မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားကိုကျမတို့ကဒါလုံလောက်တဲ့စမ်းမိဘူးပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျမတို့ကဒီအပူချိန်ကိုတိုးပြီးတော့မစမ်းရသေးဘူးမစမ်းရသေးတဲ့အတွက်ကြောင့်မို့ဒါကကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမန်ရေခဲတက်တာပေါ့နော်မခဲတဲ့ရေခဲတက်တာအောက်ပိုင်းရေခဲအပေါ်20အပေါ်နဲ့အောက်နဲ့20ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျမတို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့တုံးလို့ရတယ်ပေါ့နော
်ကာကွယ်ဆေးကိုနော်ရုံရုံကြီးကြီးနဲ့ထိုးတင်လားမထိုးတင်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာကွယ်ဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီရုံကြီးစိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခု Moderna ဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခတ်ခဲ့တယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိတ်တောင်းနိုင်တဲ့အခြေအနေရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးသွားပြီဟိုကလည်းခွင့်ပြုမိတ်ပေးခဲ့ပြီဆိုလို့ရှိရင်တော့ဒါကဒီ American FDA ဆိုသူတို့အခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ4000 3000ပါဝင်ပြီးတော့ထိုးနိုင်ခဲ့တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ4000 3000ဆို4000 3000ရဲ့တဝက်3000ဆိုလို့ရှိရင်3000တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးအခုလုံးကလည်းနှစ်ဆင့်ထိုးရတယ်ဆိုတော့နောက်ဆုံးအခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအချိန်ထိုးထားတဲ့ဟာ cost pay သွားပြီးတော့သူက60အတွင်းမှာသူတို့မှာဘေးရွက်ဆူချိုးရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရွက်ဆူချိုးမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့အခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အဆင့်ကိုရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းထားတဲ့ဟာနှစ်ခုစလုံးကဘေးရွက်ဆူချိုးသူတို့လူသေးတာတို့အရန်ဆိုးတဲ့ဘေးရွက်ဆိုးကျိုးအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမခံနိုင်တဲ့အတွက်ကြောင့်တို့အမျိုးမိုက်တောင်းလာပြီးပြီဇက်ခါကျရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချစွာနဲ့ပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိန်တောင်းထားတာကုမ္ပဏီဘယ်နှခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲခု
ခုလက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန်တောင်းထားတာကနှစ်ခုရှိတယ်။ Pfizer ကတော့ပထမဆုံးတောင်းခဲ့တယ်။နောက်ပြီးတော့ Moderna လာတယ်။ FDA ကအကြံပေးအဖွဲ့နဲ့တို့ဒီဆွေးနွေးမယ်ဆိုတို့ data တွေ review လုပ်မယ်ပေါ့နော်အခုကြည့်ထားတဲ့လူတွေအကုန်လုံးကဘလို့လူမျိုးတွေမှာတို့ရောဂါကူးခံရတယ်လဲဘလို့လူမျိုးတွေမှာဆိုလို့ရှိရင်တို့ side effect ပြဒါမျိုးတွေတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကကြတော့ဒီဇင်ဘာ10ရက်နေ့ Moderna ကကြတော့ဒီဇင်ဘာ18ရက်နေ့မှာဒါတို့ဆွေးနွေးပြီးတော့တို့ pass ပေးလိမ့်မယ်ပေါ့
COVID-19 အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်ကဘလောက်ကြာကြာခံမလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါအခုနှစ်ဆင့်ထိုးရတယ်ဆိုပြီးတော့ပြောရတာပထမနှစ်ဆင့်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကအခုလောက်ထားပါဒီ spike protein ဆိုတာအခုကျမတို့ဒီအများကြီးသူလည်းသိလောက်မှာပါဒီ virus ကကြက်မောက်ပြီးပုံစံရှိရဆိုရင်ကြက်မောက်ပြီးပေါ်ကစူးချုံလေးတွေကို spike လို့ခေါ်တယ်သူကဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တယ် coding ဆိုတာ spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထုတ်ထည့်ပေးလိုက်တယ်အဲ့တော့ဒီအဲ့ mRNA ကကိုယ်ထဲရောက်သွားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်ဒါပေမဲ့သူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာ ਨੇ ခန္ဓာကိုယ်ခုခံအားငါတို့ဒါအရင်တော့ဒါတွေ့ရပြီဆိုပြီးတော့လုပ်တာသူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံနေဆိုတော့ဒီမိရမိခုံးမှာဆိုလို့ရှိရင်သူအခုလောလောဆယ်အထိက Moderna ဆိုလို့ရှိရင်လည်း July 29မှာစတယ် August မှာသူရဲ့နှစ်ဆင့်မှာထိုးရတယ်ဆိုပထမတစ်ဆင့်ထိုးတယ်ထိုးပြီးနည်းနည်းပြင်းတယ် concentration များတဲ့ dose နဲ့ဒုတိယအချိန်ထိုးတယ်ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်တခုကနှစ်ပတ်တခုကသုံးပတ်သုံးပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူရဲ့ dose ပြောင်းကာကွယ်ဆေး course ပြောင်းထိုးရတဲ့ဟာတစ်လကြာတယ်တစ်လပြီးတော့နောက်ထပ်နှစ်လပေါ့ဟိုဒါ July ကထိုးရတယ် August တစ်လထိုးမယ်September October လို့မှာ3ကစောင့်ကြည့်ထားတယ်။စောင့်ကြည့်ထားတဲ့အခါကျအခုလောလောဆယ်ထိကကာကွယ်ဆေးတစ်ခုရဲ့ကာကွယ်ပေးနိုင်တဲ့သက်တမ်းက3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်။ဒါပေမဲ့အဲ့ဒီသက်တမ်းကဘလောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလို့ပြောပေါ့။အခုမှညီမတို့ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့အခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေကိုဆက်စောင့်ကြည့်ရမယ်။နောက်နှစ် January ခံနိုင်သေးလားဒီလူတွေကိုဆက်စောင့်ကြည့်ရမယ်။ဆိုတော့ဒါကကျတော့ဒါ Phase 3မဟုတ်တော့ပါဒါဒီ Clinical Trial Phase 4ရဲ့ရောက်ပါပြီ။ဒါပေမဲ့ဒီအချိန်မှာကြာရင်တော့တခြားအများပြည်သူ Public ကိုလည်းထိုးဖို့ပြပေးနေတယ်။ဒါသူတို့ရဲ့ဒီ Data ကိုဆက်ပြီးတော့ဘယ်လောက်ခံတယ်ဆိုတာဆက်ပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင့်။ဟုတ်
ကျေးဇူးများကြီးတင်ပါတယ်မခင်ဇာဝန်ဖြစ်ပါ
။ကျေးဇူးပါ။